BN ရေလျှော့ချရေးလုပ်ငန်းစဉ်တွေပုံမှုကျေပြန့်လာစေရေးအတွက်အမေရိကန်ကြက်ချင်ဤဖွဲ့နဲ့မြန်မာနိုင်ငံကြက်ချင်ဤအသင်းတို့လုပ်ငန်းပူးပေါင်းဆောင်ရွက်တဲ့သဘောတူညီမှုလက်မှတ်ရေးထိုးဝဲကိုဒီကနေ့ရန်ကုန်မြို့မြန်မာနိုင်ငံကြက်ချင်ဤအသင်းရုံးခွဲမှာကျင်းပခဲ့ပါတယ်။အခုမှလက်မှတ်ထိုးတယ်ဆိုပေမဲ့2005ခုနှစ်ကစပြီးတော့နှစ်ဖက်ပူးပေါင်းလှုပ်ဆောင်မှုတွေရှိခဲ့တာပါ။အပြည့်အစုံကိုတော့ကိုယ်တိုင်သတင်းတွားယူခဲ့တဲ့ကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံအတွင်းဒီမိုကရေစီပြည်ပြင်ပြောင်းလဲမှုတွေစတင်ဖော်ဆောင်လာပြီးနောက်ပိုင်းနိုင်ငံတကာကအသင်းအဖွဲ့တွေ NGO အဖွဲ့အစည်းတွေတဖွဲ့ဖွဲ့ရောက်လာကြတာမှာအမေရိကန်နိုင်ငံကချက်ချင်းဒီအသင်းလဲတစ်ခုအပါအဝင်ဖြစ်ပါတယ်အမေရိကန်နိုင်ငံချက်ချင်းဒီအသင်းနဲ့အခုမှလက်မှတ်ထိုးပြီးတရားဝင်သဘောမျိုးဖြစ်လာပေမဲ့မြန်မာနိုင်ငံခေတ်သစ်သမိုင်းမှာအဆိုးအဝါဆုံးနဲ့လူအသေးပြောက်အများဆုံးသဘာဝဘေးအန္တရာယ်လို့ပြောလို့ရနိုင်တဲ့ဆိုက်ကလုန်းနာဂစ်မတိုင်ခင်2005ခုနှစ်ကလေးကနှစ်ဖက်ပူးပေါင်းဆောင်ရွက်မှုတွေရှိခဲ့တယ်လို့မြန်မာနိုင်ငံကြက်ချင်ဤအသင်းဥက္ကဋ္ဌဒေါက်တာတာလရွှေက VOA ကိုရှင်းပြပါဗျာ
2005တည်းကစပြီးတော့ဝက်သက်ယောဂါကာကွယ်ဆေးတိုက်ကျွေးတဲ့နေရာမှာဆရာတို့သူတို့အကူအညီစပြီးပေးလာပါတယ်ဒါပေမဲ့အဲ့ဒီကြားထဲမှာလဲလိုရင်လိုသလိုတော့သူတို့ကနေအကူအညီလေးတွေပေးတာလေးရှိတယ်ပေါ့နော်ဒါပေမဲ့လဲချက်ချင်းဒီအသင်းတစ်ခုအနေနဲ့ဆက်သွယ်တယ်ဆိုပေမဲ့တော့အခုလိုတရားဝင်လူစီထင်ရှားလက်မှတ်တွေပါထိုးပြီးတော့လုတ်တယ်ဆိုတဲ့ဟာမျိုးကမပေါ်ခဲ့ဘူးဒါပေမဲ့နာဂစ်စတုန်းကတော့သူတို့စီကနေဇာရို့ကိုကူပါတယ်အများကြီးကိုခဲ့ပါတယ်နော်သူတို့စီကကိုစလေတွတ်ပေးတယ်အဲ့ဒီကိုစလေကနေတဘာဝဘေးအန္တရာယ်ရောပေါင်းလုတ်ဖို့အတွက်တုတ်ပြန်ဖို့အတွက်ဘာတွေလုတ်တင်တယ်ဘယ်လိုလုတ်ရမလဲဇာရို့နဲ့ဆွေးနွေးတိုင်ပင်ပြီးတော့ဇာရို့လုတ်ခဲ့တယ်ပေါ့နော်အဲ့တော့အဲ့ဒီနောက်ပိုင်းမှာလဲကာကွယ်ဆေးထိုးတဲ့ဟာတွေနဲ့ပတ်သက်ပြီးပိုလီယိုကာကွယ်ဆေးတိုက်ကျွေးတာကူပါတယ
်အရင်စစ်ဆိုးရလက်ထက်တုန်းကတော့နာဂစ်မုန်တိုင်းတိုက်ခတ်ပြီးချိန်မှာတောင်နိုင်ငံတကာကအကူအညီတွေကိုအာဏာပိုင်တွေဘက်ကချက်ချင်းလက်မခံခဲ့တဲ့အတွက်မလိုအပ်တဲ့ဆုံးရှုံးနေတာမှုတွေဖြစ်ခဲ့ရတယ်ဆိုပြီးဝေဖန်ပြောဆိုမှုတွေထွက်ပေါ်ခဲ့တာပါအခုချိန်မှာတော့အသစ်ပြောင်းလဲလာတဲ့အဆိုးရအဖွဲ့အစည်းနဲ့အညီလုပ်ငန်းလှုပ်ဆောင်မှုတွေမှာလဲပိုပြီးပွင့်လင်းမြင်သာမှုတွေဖြစ်ပေါ်လာနေသလိုနိုင်ငံတကာချက်ချင်းဤအဖွဲ့အစည်းတွေလည်းမြန်မာချက်ချင်းဤအသင်းနဲ့အတူသဘာဝဘေးအန္တရာယ်ကာကွယ်ရေးယောဂါကြိုတင်ကာကွယ်ရေးစတဲ့လုပ်ငန်းတွေမှာတိုးချဲ့ပြီးပူးပေါင်းလှုပ်ဆောင်လာနေကြတာဖြစ်ပါတယ်။ဒါကြောင့်လဲနောက်မှာနာဂစ်လိုသဘာဝဘေးအန္တရာယ်အပါအဝင်တခြားမမျှော်လင့်တဲ့ဘေးအန္တရာယ်တွေနဲ့ကြုံတွေ့ရတဲ့အခါအဆင်သင့်ဖြစ်အောင်မြန်မာချက်ချင်းဤအသင်းအနေနဲ့ကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်ထားတယ်ဆိုတာကိုလည်းဒေါက်တာတာလရွှေကရှင်းပြပါတယ
်။သဘာဝဘေးအန္တရာယ်များကြုံတွေ့လာရင်ပြန်လည်ပြီးတော့အမြန်ဆုံးတုံ့ပြန်နိုင်အောင်ဆိုပြီးတော့တိုးလောင်ယုံ23ယုံဗမာတပြည်လုံးမှာအနှံ့မှာပြည်내တိုင်းအကုန်လုံးမှာဆရာတို့ဖွင့်ထားတာတွေရှိပါတယ်။အဲ့ဒီမှာလည်းဆရာတို့အနေနဲ့ကပြည်ပဆိုင်ရာအဖွဲ့တွေဘာတွေကလှူဒါန်းတဲ့ငွေတွေနဲ့ Emergency Management Fund ဆိုတာဗန်စည်ရင်ဖွင့်ထားတာရှိပါတယ်။အဲ့ဒီဗန်စည်ရင်ကငွေစုပန်အနေနဲ့ဖွင့်ထားပြီးအဲ့ဒီကရတဲ့အတိုးအမြတ်ကိုအသုံးပြုပြီးတော့ Capital ကိုတော့ထိလို့မရဘူး။ဒါပေမဲ့အဲ့ဒီကနေရတဲ့အတိုးအမြတ်ကိုအသုံးပြုပြီးဆရာတို့ကပစ္စည်းတွေဝယ်ပါတယ်။ပြီးရင်ဗမာတပြည်လုံးမှာရှိနေတဲ့ဒီတူလောင်ယုံတွေကိုဖြန့်ထားပါတယ်။နော်မိသားစု၃ပစ္စည်းတွေအမျိုးသမီး၃ပစ္စည်းတွေကျောင်းသားတွေ၃ဖို့ပစ္စည်းတွေ၆လုံးရင်းနဲ့ပတ်သက်ပြီး၃နိုင်ဖို့ခစ်တွေအဲ့တော့အဲ့ဒါမျိုးတွေအကုန်လုံးကိုဆရာတို့ဖြန့်ပြီးတော့အခုထားပါတယ်အချိန်ခါမရွေးဒီချိန်ထဲမှာဆရာတို့ကမိသားစု5000 1000လောက်ကိုတုံ့ပြန်နိုင်အောင်ကူညီနိုင်အောင်ပစ္စည်းတွေဖြန့်ထားတာရှိ
အမေရိကန်ကြက်ချင်ဤအသင်းအနေနဲ့ကတော့မြန်မာနိုင်ငံကြက်ချင်ဤအသင်းအတွက်ငွေကြေးအရထောက်ပံ့ပေးတာအပြင်သူတို့ကြွန့်ကျင်တဲ့နေရာဒေသတွေမှာပံ့ပိုးကူညီပေးသွားမှာဖြစ်တယ်လို့အာရှအရှေ့လယ်ပိုင်းနဲ့ဥရောပဒေသဆိုင်ရာအမေရိကန်ကြက်ချင်ဤအသင်းညွှန်ကြားရေးမှူးမတ်ဘရက်စလန်ကပြောပါတယ
် we feel that as the American Red Cross our knowledge and experience is strongest in the field of disaster risk reduction
American ကြက်ချင်ဤအသင်းအနေနဲ့ကျွန်တော်တို့ကြွန့်ကျင်တဲ့နေရာတွေဟာတဘာဝဘေးရန်တွေရှော့ချနိုင်ရေးနဲ့အစီအစဉ်ချမှတ်ရေးဆွဲရေးတွေဖြစ်တာကြောင့်လုပ်ငန်းအရကျွန်တော်တို့ကျွမ်းကျင်တဲ့အဲ့ဒီနေရာတွေကိုအာရုံစိုက်ပြီးလှုပ်ဆောင်သွားမှာဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံနဲ့မြန်မာလူမျိုးတွေအတွက်ပို့ပြီးတော့အကျိုးဖြစ်တော့အောင်အဲ့လိုနေရာတွေကိုကျွန်တော်တို့အထူးပြုလှုပ်ဆောင်သွားမှာဖြစ်ပါတယ
်။မြန်မာနိုင်ငံကြက်ချင်ဒီအသင်းအနေနဲ့အမေရိကန်ကြက်ချင်ဒီအသင်းအပါအဝင်တခြားလာကျန်းဒီအဖွဲ့ ICRC နိုင်ငံကကြက်ချင်ဒီအဖွဲ့စတဲ့အဖွဲ့တွေနဲ့ပူးပေါင်းပြီးဘေးရန်တွေရှော့ချရေးဘေးဒုက္ခစီမံခန့်ခွဲရေးအရေးပေါ်တုံ့ပြန်ရေးလုပ်ငန်းတွေအပြင်အသင်းဖွံ့ဖြိုးတိုးတက်ရေးအတွက်ရှစ်တိုးလှုပ်ဆောင်သွားမယ်လို့ဆိုပါရယ်ဘေးဒုက္ခကြောက်ရွံ့နိုင်တဲ့ရရွာလူထုများနဲ့ကျောင်းသားလူငယ်များဤဆွမ်းဆောင်ရည်မြင့်တင်ခြင်းဖြင့်ဘေးအန္တရာယ်ပုံမှုကင်းရှင်းအောင်လှုပ်ဆောင်နိုင်တဲ့အနေနဲ့အမေရိကန်နဲ့မြန်မာချက်ချင်းဒီအဖွဲ့တို့ပူးပေါင်းပြီးဆိုင်ကလုန်းနာဂစ်တိုက်ခတ်တုန်းကအထိနာခဲ့တဲ့အီယာဝတီတိုင်းဒေသကြီးဖြာပုံခိုင်ဒေဒီယဲမြို့နယ်အတွင်းကနေရာ၅နေရာကကျောင်း၅ကျောင်းနဲ့ရန်ကုန်မြို့နယ်အတွင်းမှာရှိတဲ့ကျောင်း၅ကျောင်းတို့ကိုအထူးဒေသအဖြစ်ရွေးချယ်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပြောပါရယ်မြန်မာနိုင်ငံချက်ချင်းဒီအသင်းအနေနဲ့ကတော့တဘာဝဘေးအန္တရာယ်ကြောက်ရွံ့တဲ့နေရာတွေတင်တာမကပဲတခြားဘေးဒုက္ခအမျိုးမျိုးနဲ့ရင်ဆိုင်နေကြရတဲ့ IDP နေရရှိပြောင်းခံရသူတွေအတွက်လဲကူညီလှူဆောင်ပေးသွားဖို့စီစဉ်ဆောင်ရွက်နေတယ်လို့မြန်မာနိုင်ငံကြက်ချင်နေအသင်းဥက္ကဋ္ဌဒေါက်တာတာလရွှေကပြောပါတယ်ခင်ဗျာ။